မြန်မာနိုင်ငံစီကိုလာရောက်ခဲ့တဲ့ဩစတြေးလျနိုင်ငံသားဝင်ကြီးဘော့ဘ်ကာဟာဂျာတာဘရီနေမနဲ့ပိုင်းကရန်ကုန်မြို့ရဲကရှေးဟောင်းအဆောက်အုံတွေကိုလှည့်လည်ကြည့်ရှုပြီးရန်ကုန်မြို့ပြမွေးနေ့ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ YHD ရုံးကိုတွားရောက်ခဲ့ပါတယ်။ဝင်ကြီးဘော့ဘ်ကာဟာဂျာတာဘရီနေတို့ကမြန်မာသမ္မတဦးသိန်းစိန်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဒုရဥွှေမန်းပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့နဲ့လည်းတရားစီတွေ့ဆုံခဲ့ပါသေးတယ်။ဩစတြေးလျနိုင်ငံရဲ့ဝန်ကြီးရဲ့နှစ်ရက်ကြာမြန်မာခီးစဉ်နဲ့ပတ်သက်ပြီးရန်ကုန်မြို့ကနေကိုချော်ချော်သိန်းကသတင်းပို့ထားပါတယ်ရှင
်။ဇူလိုင်လ10ရက်ဗုဒ္ဓဟူးနေ့ကမြန်မာနိုင်ငံစီရောက်လာတဲ့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးဘော့ဘ်ကာဟာရန်ကုန်မြို့လေကမြို့ပြအမွေနှစ်ရှေးအောင်ဆောက်ဦးတွေကိုလှည့်လည်ကြည့်ရှုပြီးတဲ့နောက်ကြောက်တရားမြို့နယ်မှာရှိတဲ့ရန်ကုန်မြို့ပြအမွေနှစ်ထိန်းသိမ်းဆောက်ရှောက်ရေး YHD အဖွဲ့စီတွားရောက်ခဲ့တာဖြစ်ပါတယ်။ YHD ရုံးမှာဝန်ကြီးကပြောဆိုခဲ့တာတွေကိုအဖွဲ့ရဲ့ Special Assistant မမေသွေးကိုက VOA ကိုအခုလိုရှင်းပြပါဗျ။
အဓိကကတော့ဒီ YCR လုံဆောင်နေတဲ့ဟာတွေနောက်ပြီးတော့ဒီ Offsite ကနေပြီးတော့ရန်ကုန်ဒီ Urban Planning နဲ့ Conservation နဲ့ပတ်သက်ပြီးရခါကြတော့ကျောင်းသားကျောင်းသားဆိုတာကဒီ YCR လူတွေလည်းပါတယ်။တခြား OA တို့စီပင်တို့ကသူတွေနဲ့12ယောက်ကိုပေါ့နော် Australia Brisbane မှာသူtraining တက်ဖို့ဆိုပြီးတော့အစိတ်ကနေ funding လုပ်ပေးထားရှိရဲ့သူအဓိကလာတော့တာကတော့ဒီ YC ကလောက်ဆောင်ချက်တွေကိုနားထောင်ဖို့ရဲ့နောက်ပြီးဒီသွားမဲ့တင်တန်းသားတွေကိုလာတွေ့တာရဲ့ပေါ့နော်နောက်တစ်ခုပြောသွားတာဒီတင်တန်းသားတွေဟိုဩစတြေးလျရောက်တဲ့အခါကျလို့ရှိရင်ကြီးဖို့ပေါ့နော်ဟိုကြီးတိုက်တဲ့နေရာတွေကိုပြောသွားတာတွေရှိရဲ့ဒီဥစ္စာတွေဆိုလို့ရှိရင်ဒီရန်ကုန်ပြန်လာတဲ့အခါကျဘယ်လိုသုံးဝင်နေဆိုတာမျိုးပေါ့ရှင
် Mr. Carha ဂျာတာဘရီနေကနေပြီးတော့မှသမရဦးသိန်းစိန်နဲ့တွေ့ဆုံချိန်တွင်မြန်မာနိုင်ငံပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးအတွက်ဩစတြေးလျဒေါ်လာတန်းတရာထောက်ပံ့မဲ့အကြောင်းပြောခဲ့တယ်လို့ဂျာတာဘရီနီထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။ဒါ့အပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းတွေဆက်လက်ဖော်ဆောင်နိုင်ဖို့အတွက်ဩစတြေးလျဒေါ်လာ5သန်းထောက်ပံ့ပေးထားပြီလို့လည်းပြောခဲ့ပါတယ်။ရခိုင်ပြည်နယ်ကဒုက္ခသည်တွေရဲ့ပညာရေးနဲ့ကျန်းမာရေးကိစ္စတွေကိုကူညီဆောင်ရွက်ပေးဖို့နဲ့ပတ်သက်ပြီးသမရဦးသိန်းစိန်နဲ့မစ္စတာဂါရုဆွေးနွေးခဲ့ကြတယ်လို့လည်းသတင်းတွေမှာဖော်ပြထားပါတယ်။ရန်ကုန်မြို့လေကမြို့ပြအမွေနှစ်ဆောက်ဦးတွေကိုလှည့်လည်ကြည့်ရှုတာကနေမြို့တော်ရဲ့ပြည်သူ့ကအမွေနှစ်တွေကိုထိန်းသိမ်းဆောက်ရှောက်ဖို့ရာခိုင်မာတဲ့ကာကွယ်ထိန်းသိမ်းရေးဇုံတွေတတ်မှတ်ဖို့သာမကအဆောက်ဦးတစ်ခုချင်းစီကိုစည်းရင်းပြုစုထားဖို့လိုအပ်တယ်ဆိုတဲ့အချက်ကိုပို့ပြီးအသေးချာသိခဲ့ရတယ်လို့မစ္စတာဂါရကပြောကြောင်း YHD အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါ့အပြင်ရန်ကုန်မြို့ပြအမွေနှစ်တွေကိုထိန်းသိမ်းဆောက်ရှောက်နေတဲ့ YHD အဖွဲ့ရဲ့အောင်မြင်မှုကိုလည်းဝန်ကြီးဂါရကချီးကျူးပြောဆိုခဲ့ပါတယ်။ဆောက်ဦးတွေကိုစည်းရင်းပြုစုနေတာအပါအဝင် YHD အဖွဲ့ရဲ့လက်ရှိလှုပ်ဆောင်နေတာတွေကိုတော့မတ်မေသွေးကရှင်းပြပါတယ
်။ကျမတို့လောလောဆယ်မှာကတော့ဒီ inventory လုပ်နေတယ်ပေါ့နော်။ inventory ဆိုတော့ဒီအဆောက်အအုံတွေဟောင်းနေတာတွေပြုပြက်နေတာအဲ့ဒီဟာတွေနောက်မြို့နယ်လိုက်ပေါ့ list လုပ်နေတာအဲ့ဒီဟာတော့အဓိကလုပ်နေတာပါ။နောက်တစ်ခုကဒီတော်မမိုးလင်က zoning committee ထဲမှာလည်းပါတာဒီ conservation zoneကကိုလည်းလုံနေတယ်။နောက်ပြီး heritage law ထွက်ဖို့အတွက်လည်းပြင်ဆင်နေရရှင့
်။မြန်မာနိုင်ငံဟာကမ္ဘာအဆင်ရဆုံးနိုင်ငံတစ်ခုအဖြစ်ဆက်ရှိနေဆဲဖြစ်ပြီးမြန်မာကလေးငယ်ရေအတွက်ထောက်ဝဲကျော်ဟာမူလရန်ပညာကိုပြီးဆုံးအောင်မတင်ယူနိုင်ကြသလိုအသက်9နှစ်အောက်ကလေးငယ်8000ပတ်ဝန်းကျင်ဟာလည်းကြိုတင်ကာကွယ်တားဆီးနိုင်တဲ့ယောဂါတွေနဲ့နှစ်စဉ်သေဆုံးနေကြရတယ်လို့ဩစတြေးလျနိုင်ငံသားရဲ့ဌာနရဲ့ဇူလိုင်လ5ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဩစတြေးလျနိုင်ငံအနေနဲ့မြန်မာနိုင်ငံအတွက်အကူအညီတွေကို2015ခုနှစ်ကျရင်အမေရိကန်ဒေါ်လာတန်90အထိတိုးမြင့်ပေးအပ်သွားဖို့ရထားပြီးဒါဟာ2022ခုနှစ်ကတည်းကစရင်နှစ်ဆကျော်တိုးလာတာဖြစ်တယ်လို့ AFP သတင်းတပုတ်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပြောင်းလဲတွေဖြစ်ခဲ့ပြီးတဲ့နောက်ဒဏ်ခတ်အရေးယူမှုတွေကိုပြီးခဲ့တဲ့နှစ်ကစပြီးရုပ်သိမ်းခဲ့တဲ့နိုင်ငံတွေထဲမှာဩစတြေးလျဟာပထမဆုံးနိုင်ငံတစ်နိုင်ငံပါ။ဒဏ်ခတ်အရေးယူထားတာတွေကိုရုပ်သိမ်းလျှော့ပေါက်ပေးခဲ့တာတွေကြောင့်နိုင်ငံသားကုမ္ပဏီတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့စိတ်ဝင်စားလာကြပြီးအဲ့ဒီအထက်မှာဩစတြေးလျခြေစိုက်ကုမ္ပဏီတွေလည်းပါဝင်ပါတယ်။ဩစတြေးလျကုမ္ပဏီအများအပြားမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံနေကြပြီးအထူးသဖြင့်တဘာဝတည်ရန်စာတထုတ်လို့ရေကန်တာမှဖြစ်ပြီးတော့ဩစတြေးလျနိုင်ငံရဲ့အကြီးဆုံးစွမ်းအင်ကုမ္ပဏီဖြစ်တဲ့ Woodside ဟာမြန်မာနိုင်ငံမှာလုပ်ငန်းတွေလုပ်ဆောင်နေပြီလို့နိုင်ငံခြားရေးဝန်ကြီးဘော့ဘ်ကာရဲ့သတင်းမီဒီယာဆိုင်ရာအကြံပေးပုဂ္ဂိုလ်ပက်ထရစ်လိုးကပြောတာကို AFP သတင်းမှာကိုးကားဖော်ပြထားပါတယ်။ဝန်ကြီးကဟာဇူလိုင်လ17ရက်နေ့ဇာတာရီနေ့ညနေပိုင်းမှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်ခင်ဗျာ။